ထိုင်းနိုင်ငံဘန်ကောက်မြို့မှာဒီမြန်မာအလုသမားတွေလိုက်ပါလာတဲ့ကားတစ်စင်းတိမ်းမောက်ပြီးတော့လူတဦးသေဆုံးပြီးတချို့ထိခိုက်ဒဏ်ရာရရှိသွားပါတယ်။ကားကလမ်းမကျောက်ဘက်ကိုမတိမ်းမဲနဲ့တစ်ဖက်ယင်ကျောဘက်ကိုတိမ်းကျခဲ့တာဖြစ်လို့ထိခိုက်မှုနဲ့သေဆုံးမှုကအခုလောက်ပဲရှိတာဖြစ်ပြီးတော့လောလောဆယ်မှာတော့ကားမောင်းသမားကထွက်ပြေးသွားတယ်လို့သိရပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မဲဆောက်မြို့ကနေဘန်ကောက်မြို့ကိုသွားတဲ့ကားတစ်စီးဟာဩဂတ်လ31ရက်နေ့ည17နာရီကျော်အချိန်မှာမဲဆောက်ကနေအထွက်တက်မြို့ကိုရောက်ခံပြီးတောင်ကြားမှာကားတိမ်းမောက်ခဲ့တာပါဒီအတွက်ကားပေါ်မှာလိုက်ပါလာတဲ့မြမရှေ့ပြောင်းလို့သမား28ယောက်ထဲကတဦးသေဆုံးသွားခဲ့ပြီး6ဦးဒဏ်ရာပြင်းထန်ခဲ့တယ်ဆိုပြီးအမျိုးသမီးနဲ့ကလေးဆောက်ရှောက်ရေးအဖွဲ့ရဲ့ဦးဆောင်ကော်မတီဝင်မစ်ဖုံထောင်းကပြောပြပါတယ
်ကိုကလိုင်းကားမဟုတ်ဘူးနော်ဟိုကွန်မြူနီကားလေဒီမှာအဲ့ဒီကွန်မြူနီကားလေသူတို့ကဒီမှာပြီးသားတယ်သူတို့ဝီဇာပတ်တန်းလက်ပေးအားလားအဲ့ဝီဇာလက်ပတ်တန်းလက်ပေးတော့အဲ့ဒီရှားထဲမှာ40နဲ့40ရောက်ရှိတယ်ပေါ့နော်အဲ့အခုအဲ့ဒီကားမှာ40နဲ့40ရောက်မှာပေါ့နော်6ရောက်တော့နည်းနည်းတော့ဖြစ်နေရတာပေါ့နော်နောက်ပြီးနောက်ထပ်6ရောက်ကနည်းနည်းပပလောက်ပေါ့နော်အဲ့တစ်ယောက်လားချက်ချင်းအဲ့ဒီသူကကားကနေကားကနေသူကအဲကားနဲ့ဖောက်မိပြီးနောက်တော့လူဝိုင်းလူကားကနေအဲ့လိုကန်ထွက်လာတော့ချက်ချင်းအဲ့လိုပေးသွားတော့ပျောက်ပါတော့
ဒီဖြစ်ရမှာကားတိမ်းမောက်ပုံကြောင့်လဲအသေးအပြောက်ထိခိုက်နည်းနည်းသက်သာသွားရတယ်လို့လဲသူမကဆိုပါတယ်အဲ
အဲ့ဒီကံမောင်းသမားကအဲ့လိုညပကမှာပြောအဲ့လိုတောင်းလိုက်တော့တောင်းလိုက်ဆိုသူကနောက်ထပ်လမ်းတလမ်းကျော်လာသွားတော့ပေါ့နော်အဲအဲ့ဒီလမ်းပကကျော်လာသူကတခုကောင်တော့ကားလင်းစစင်းမဖြစ်လာဘူးကအဲ့ဒီပကနောက်တစ်ချမ်းမှာဖြစ်လာဆိုသူကအရန်လေးဟိုစားဖြစ်သွားမှာပေါ့နော်ဟိုကားလေးအတိုက်လေးဖြစ်များတော့ပေါ့နော်နောက်ကတစ်ဖက်သူစောင်းလာလိုက်ဆိုရင်သူကအဲ့ဒီစောင်းအောင်မှသူကြသွားမယ်ဒါကြတော့စောင်းအောင်မှဆိုရင်အလုံးတရားမကြမှာမဟုတ်အလုံးသိရအောင်ပေါ့နော
်မင်းဆောင်မျိုးကနေဘန်ကောက်ကိုတက်ကြတဲ့ယင်းနေဟာအဲ့ဒီတောင်ကြားမှာမကြခဏတိမ်းမောက်လေးရှိတာပါဒါပေမဲ့ပုံမှန်ဆွဲနေတဲ့လိုင်းကားတွေကတော့မှောက်တာနေပြီးမြမပီသားတွေကြီးသာတင်ဆောင်လာတဲ့ပုဂ္ဂလိကကုမ္ပဏီတွေကကားတွေကတော့မကြခဏတိမ်းမောက်လေးရှိပါတယ်။အရင်တုန်းကလည်းကားမီးလောင်တိမ်းမောက်တာကြောင့်လူ20လောက်သေဆုံးမှုတွေဖြစ်ခဲ့ပါတယ်။ကားတွေမတော်တဆတိမ်းမောက်ရင်တောင်အောက်ကိုကျလို့မြမနိုင်ငံသားတွေသေဆုံးတာတွေလည်းရှိခဲ့ပါတယ်။အခုကားကလည်းတောင်ကြားမှာအရှိန်မြင့်မောင်းနေခဲ့တယ်ဆိုပြီးရဲတွေရဲ့မေးမြန်းချက်တွေကိုအလုသမားတွေဘက်ကထွက်ဆိုခဲ့ပါတယ်။ဒါပေမဲ့ကားကိုတော့ထိုင်းရနာပိုင်တွေကစစ်ဆေးမှုတွေဆက်လုပ်နေပါတယ်။ကားမောင်းသမားကတော့ထွက်ပြေးသွားပေမဲ့ကုမ္ပဏီကတာဝန်ရှိသူတွေကိုတော့ကားအာမခံရှိမရှိဆိုတာတွေနဲ့အလုသမားတွေရဲ့နစ်နာမှုတွေရပိုင်ခွင့်အခွင့်အရေးတွေအတွက်စစ်ဆေးမှုတွေလုပ်နေစေဖြစ်ပါတယ်ရှင်။